ပြည်နိုင်ငံကအသိပညာလိုက်တဲ့လေကြောင်းကာကွယ်ရေးစုံနဲ့ပတ်သက်ပြီးတော့တင်းမာမှုတွေဖြစ်နေတဲ့အချိန်မှာအမေရိကန်ဒုသမ္မတဂျိုးဘိုက်ဒန်ဟာအာရှသုံးနိုင်ငံခီးစဉ်ဆော့ဖို့တင်ဖို့အတွက်ဂျပန်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။ဂျပန်တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုသွားရောက်မဲ့ဒုသမ္မတရဲ့ခီးစဉ်ဟာအမေရိကန်ဟာပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံဖြစ်တယ်ဆိုတာကိုထပ်လောင်းအတည်ပြုဖို့အမေရိကန်ရဲ့အစည်းအဝေးအကျိုးများကိုမျက်နှာဆောင်ရွက်ဖို့နဲ့ဒေသတွေမှာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒကိုပြန်ပြီးချိန်ခွင်ရှာညှိဖို့ဆိုတာပြသဖို့ဖြစ်တယ်လို့အင်မီရောကပြောပါတယ်။ဒုသမ္မတဂျိုးဘိုက်ဒန်ဟာတရုတ်နိုင်ငံကိုဗုဒ္ဓဟူးနေ့မှာမထွက်ခွာခင်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တခြားဂျပန်အစိုးရတာဝန်ရှိသူတွေကိုတွေ့ဆုံသွားမှာဖြစ်ပါတယ်။ဒုသမ္မတဟာဘေကျင်းမြို့မှာတရုတ်သမ္မတရှီကျင်းပိန်နဲ့တခြားတရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာနိုင်ငံအရေးကိစ္စအတော်များများကိုဆွေးနွေးသွားမှာဖြစ်လို့ဒေသတွင်းတင်းမာမှုတွေအပါအဝင်ဆွေးနွေးစရာအခြေအနေတွေကိုလည်းဆွေးနွေးသွားမယ်လို့အင်ဘီရောကပြောပါတယ်။တရုတ်နဲ့ဂျပန်နိုင်ငံလုံးကပိုင်နေတယ်လို့ပြောနေတဲ့ Pacific မုတ်တရားအတွင်းကျွန်းတွေပေါ်မှာလေကြောင်းကာကွယ်ရေးဇုံအဖြစ်နဲ့တရုတ်နိုင်ငံကပြီးခဲ့လမှာကြေညာခဲ့ပါတယ်အဲ့ဒီဇုံအတွင်းကဖျက်ပြဲမဲ့လေရင်တွေအားလုံးကိုသူတို့ရဲ့လေကြောင်းအစီအစဉ်နဲ့ပတ်သက်ပြီးတင်ပြဖို့တရုတ်နိုင်ငံကတောင်းဆိုထားပါတယ်ဒါပေမဲ့ဂျပန်နိုင်ငံကတော့ဒါကိုလိုက်နာဖို့ညှင်းဆန်ထားပါတယ်ခင်ဗျာ